တဆက်တည်းပဲဒီဘင်္ဂလားဒေ့ရှ်နယ်စပ်ကိုဒီရက်ပိုင်းအတွင်းအသစ်ရောက်ရှိလာတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရဲ့ရွာတွေမိရှုခံရတဲ့အတွက်ကြောင့်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတာဖြစ်တယ်လို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ဒီတော်တွင်ဆက်သွယ်ရေးဂျူရုကနေအသစ်ရိုက်ယူထားတဲ့ဓာတ်ပုံတွေအရလဲဩဂုတ်လ25ရက်နေ့နောက်ပိုင်းအနည်းဆုံးရိုဟင်ဂျာရွာပေါင်း288ရွာပြစ်မှတ်ထားမိရှုခံခဲ့ရတယ်လို့ HRW လူခွင့်ရေးဖွဲ့ကြီးကလည်းထုတ်ပြန်ကြေညာခဲ့ပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်ဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ခွင့်ရဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကလယ်ကွင်းတွေမှာစောင့်ဆိုင်းနေတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 15,000 ရှိနေပြီးသူတို့ရဲ့အခြေအနေကိုစိုးရိမ်မိကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအောက်တိုဘာလ18ရက်နေ့ကပြောကြားလိုက်ပါတယ်အခုရပိုင်းအတွင်းရောက်လာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေရှိရာကို UNHCR ဝန်ထမ်းတွေတွားရောက်တွေ့ဆုံမေးမြန်းခဲ့ကြောင်းမနေ့အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟက်ချစ်ကအခုလိုပြောပါတယ
်။ Many say they had initially chosen to remain in their homes in Myanmar's northern Rakhine state despite repeated threats to leave or be killed.
Rakhine ပြည်နယ်မြောက်ပိုင်းကသူတို့နေရက်ရွာတွေကနေထွက်ခွာဖို့ဓမ္မမဟုတ်အသက်ခံရမယ်လို့ချင်းချောက်မှုတွေထက်ခါရှိနေပေမဲ့အစပိုင်းမှာတော့အများစုဟာနေအိမ်ကနေထွက်မပြေးကြဘူးလို့ဒုက္ခသည်တွေကပြောပါတယ်။နောက်ဆုံးသူတို့ရွာတွေကိုမိရှို့တဲ့အခါကျမှထွက်ပြေးခဲ့ကြတာပါ။အစ်စ်ရောက်လာတဲ့ဒုက္ခသည်တွေကိုမနေ့ကစပြီး UNHCR ဝန်ထမ်းတွေကနေတွေ့ဆုံမေးမြန်းရမှာသူတို့တွေဟာဘင်္ဂလားဒေ့ရှ်နေဆက်ကိုရောက်ဖို့နေပူမိုးရွာမရှောင်းတရင်တစ်ပတ်ဓမ္မမဟုတ်ရင်တစ်ပတ်ထက်ပိုးပြီးတော့လမ်းလျှောက်ခဲ့ကြတယ်လို့ပြောပြခဲ့ကြပါတယ်။
တနင်္ဂနွေညပိုင်းကလေးကဒုက္ခသည်ပေါင်းခမန်းချီ1000ကနေ15000ထိဟာဘင်္ဂလားဒေ့ရှ်အရှေ့တောင်ပိုင်းနယ်စပ်ကအန်ဂျူမန်ပါရာရွာကိုရောက်ရှိလာကြပြီးအင်္ဂါနေ့မနက်ပိုင်းအထိထပ်မံရောက်ရှိလာတဲ့ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေစီသွားခွင့်ရဖို့လယ်ကွင်းတွေထဲမှာစောင့်ဆိုင်းနေကြကြောင်းအန်ဒရီမဟက်ချစ်ကပြောပါတယ
် As of this morning they are still squatting in the paddy fields of Anjuman Para village in Bangladesh.
Bangladesh နိုင်ငံ Anjuman Para ရွာမှာဒုက္ခသည်တွေဟာဒီကနေ့မနေ့အချိန်ထိထိုင်းပြီးတော့စောင့်ဆိုင်းနေကြပါတယ်။နေဆက်ကနေ Bangladesh ဘက်ထဲကိုဝင်လာဖို့အာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်နေကြတာပါ။မြန်မာဘက်ချမ်းမှာတော့တနက်ပစ်ခတ်တန်တွေညတိုင်းလိုလိုကြားနေရပါတယ်
။မြန်မာအာဏာပိုင်တွေဘက်ကတော့ Bangladesh ဘက်ကိုဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်မပြေးကြဖို့လူသားချင်းစာနာမှုအကူအညီတွေကိုထောက်ပံ့ပေးမှဖြစ်တယ်လို့ကမ်းလှမ်းပြောဆိုမှုတွေရှိပေမဲ့သူတို့တွေကလက်မခံကြဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ခရိုင်ကြီးကန်းပင်မှာရှိတဲ့ဌာနချုပ်အမှတ်1နေကြားဆောင်တပ်ဖွဲ့ကဒူရဲမှုကြီးစိုးမြင့်ဦးက VOA ကိုပြောပါတယ
်သူတို့ရဲ့စိတ်ကဲမှာကျွန်တော်အမြင်ပြောရရင်တော့အကြောက်တရားတွေကလွှမ်းမိုးနေရလို့ထင်ပါတော့မြတ်ဒါကြောင့်ဟိုဘက်ကသွားရင်လားသူတို့ရဲ့အသက်အန္တရာယ်နဲ့သူတို့လုံခြုံမှုတွေဖိတ်ချပြီးဆိုရဲအနေတားမျိုးနဲ့တပ်ဖက်ကတွေးနိုင်တယ်လို့တပ်ဖက်ကလည်းလမ်းပြီးတော့မှချင်းကြောက်ပြီးမင်းတို့ဒီမှာနေလို့ရှိရင်တော့ပြန်ပြူมาပဲမင်းတို့အသက်အန္တရာယ်လည်းမင်းတို့ဒီနေ့မဟုတ်ဒီနေ့မင်းတို့ပြေးมาပဲအဲ့လိုမှမဟုတ်ဘူးဆိုရင်လည်းငါတို့ကမင်းတို့လာပြီးတော့တက်ပြတ်มาပဲဆိုတော့ဒီလိုဆက်သွယ်မှုတွေနဲ့ဒါအကြောက်တရားတွေကိုသူတို့ကြိုက်တွင်းပြီးတော့มาလှုပ်ဆောင်နေတယ်လို့ကျွန်တော်အနေနဲ့တော့ဒါသုံးသပ်မိပါတယ
်ဒီအတော်တွင် satellite ဆက်သွယ်ရေးဂျူရုကနေအသက်ရိုက်ယူထားတဲ့ဓာတ်ပုံတွေအရာဩဂုတ်လ25ရက်နေ့ကလေးကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံးဝဒါမှမဟုတ်တစ်စိတ်တစ်ပိုင်းမိရှို့ခံရတဲ့ရွာပေါင်းအနည်းဆုံး288ရွာရှိနေကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီပုံတွေအရနယ်မြေရှင်းလင်းရေးရပ်ဆိုင်ခဲ့တဲ့ဆိုတဲ့စက်တင်ဘာလ5ရက်နေ့နောက်ပိုင်းမှာရွာပေါင်း60ကျော်ထပ်ပြီးမီးလောင်ခံထားရတာကိုတွေ့ရှိခဲ့ရကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် One of the important parts of this is that the satellite imagery which is both before shows pictures of these villages before and after the burnings
ဒီကြီးဆုံးပိုင်းကရွာတွေမီးမလောင်ခင်ကတပ်ပုံတွေနဲ့မီးလောင်ပြီးတဲ့နောက်ပိုင်းပုံတွေကိုရှင်းပြကြည့်မယ်ဆိုရင်မြန်မာစစ်တပ်ကသူတို့ရဲ့နယ်မြေရှင်းလင်းရေးကိုရပ်ဆိုင်းလိုက်တယ်ဆိုတဲ့နေ့နောက်ပိုင်းမှာထပ်ပြီးတော့မီးလောင်ခံရတယ်ဆိုတာကိုပြနေပါတယ်။စက်တင်ဘာလ5ရက်နေ့ကတည်းကမီးရှို့ခံရတဲ့ရွာပေါင်းအနည်းဆုံး66ရွာရှိနေတယ်ဆိုတာကိုပြနေပါတယ်။အဲ့ဒီရက်စွဲကလည်းလုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးကိုရပ်ဆိုင်းခဲ့တဲ့ရက်ဖြစ်တယ်လို့အစိုးရကိုယ်တိုင်ပြောထားတာပါ
။ HRW သတင်းထုတ်ပြန်ချက်မှာလည်းဆက်သွယ်ရေးဂျူရုကနေရိုက်ထားတဲ့ဓာတ်ပုံအစ်စ်တွေမှာမီးလောင်ထားတဲ့ရိုဟင်ဂျာရွာတွေနားကအကောင်းပကတိအတိုင်းရှိနေတဲ့ရခိုင်တိုင်းရင်းသားရွာတွေကိုအတိအကျမြင်ရကြောင်း Brett Adams ကဆိုပါတယ
် The satellite images tell us what happened. They don't tell us who did it.
ဆက်သွယ်ရိုးရိုးကနေရိုက်ထားတဲ့ဓာတ်ပုံတွေကနေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုကျွန်တော်တို့ပြနေပါတယ်။ဘယ်သူတွေလောက်တယ်လဲဆိုတာကိုတော့ကျွန်တော်တို့မသိရပါဘူး။ဒါပေမဲ့ကျွန်တော်တို့မြင်ရတာကရိုဟင်ဂျာရွာတွေကိုပဲပြစ်မှတ်ထားပြီးတော့မိရှုခံရတာဖြစ်ပါတယ်
။အာဆာခေါ်ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကနေဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်မြန်မာလုံခြုံရေးတပ်တွေဘက်ကပြန်လည်နှိမ်နင်းတဲ့အနေနဲ့နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ပြီးနောက်မှာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အရေးအတွက်ဟာ 98,000 ကျော်ရှိနေကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်။